စေးတိုက်ပွဲကာလာရုံးကသဘောထားမျိုးပဲရှိနေသေးတဲ့မစ္စတာရော်မနီကိုသမရလောင်းဖြစ်နဲ့ရွေးချယ်ခဲ့ကြတယ်လို့တရုတ်အစိုးရသတင်းစာမှာဖော်ပြပြီးပုတ်ခတ်လိုက်တဲ့ကြားကပဲမနေ့ကကျင်းပတဲ့ Republican Party ရဲ့ညီလာခံမှာတရုတ်အစိုးရပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။တရုတ်အစိုးရရဲ့ရွံငွေတန်ဖိုးမချတဲ့ကိစ္စနဲ့ညာနာမူပိုင်ခွင့်ကိုချိုးဖောက်ပြီးခိုးယူအတုံးချမှုတွေနဲ့ပတ်သက်ပြီးခက်တင်တင်းကင်တွယ်သွားဖို့ဆုံးဖြတ်ထားကြောင်းအပြင်တောင်တရုတ်ပင်လယ်ပြင်ဒေသကိုမတိမငြိမ်ဖြစ်အောင်လုပ်နေတယ်လို့ဝေဖန်ရှုတ်ချလိုက်ပြီးတရုတ်စုကတိုင်ဝမ်ကိုလည်းလက်နက်တွေဆက်ပြီးရောင်းချမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ Florida ပြည်နယ်တမ်ပေါ်မြို့မှာမနေ့ကကျင်းပတဲ့ Republican Party ညီလာခံမှာ Wisconsin ပြည်နယ်အထက်လွှတ်တော်မှPaul Ryan ကဒုသမ္မတအဖြစ်အမည်စင်းတင်သွင်းမှုကိုလက်ခံလိုက်ပါတယ်။သမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပေမဲ့ Mitt Romney ကဒီလအစောပိုင်းတုန်းကသူနဲ့တူဒုသမ္မတအဖြစ်နဲ့ပါဝင်အရွေးခံဖို့ Mr. Ryan ကိုရွေးချယ်ခဲ့ပြီးကြတဲ့ကသူဟာသူ့ပါတီဝင်တွေကိုတက်တက်ကြွကြွလှုပ်ဆောင်လာအောင်စီယုံလှုပ်ရှားနိုင်ခဲ့ပါတယ်။အသက်42နှစ်ရှိပြီဖြစ်တဲ့လွတ်တော် Budget Committee ဥက္ကဋ္ဌဖြစ်သူ Paul Ryan ဟာကျန်းမာရေးစောင့်ရှောက်ကုသမှုဆိုင်ရာနဲ့တက်ကြီးရွယ်အိုတွေအတွက်ကျမရဲ့အမကန်အစီအစဉ်တွေနဲ့ပတ်သက်တဲ့သူ့ရဲ့အကြံပြုချက်တွေအပြင်လူမှုဖူလုံရေးအစီအစဉ်အတွက်ဗန်နာငွေဖြတ်တောက်ဖို့လှုပ်ဆောင်မှာရကြောင်းပြင်းပြင်းထန်ထန်အဝေဖန်ခံရသူပါ Mitt Romney နဲ့ Paul Ryan တို့ကိုအင်ကာနဲ့ Republican Party ညီလာခံကြီးကနေတမရနဲ့ဒုတမရလောင်းဖြစ်နဲ့တရားဝင်အတည်ပြုပေးခဲ့ပါတယ်ဒီညီလာခံမှာ Mr. Romney ရဲ့ဇနီး Ann Romney ကရော New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကပါမင်ကွန်းပြောကြားခဲ့ပါတယ်